ဒီခရက်တဲ့မှာကဒီမိုကရေစီရေးဆန္ဒထုတ်ဖော်ကြတဲ့ဟောင်ကောင်ဆန္ဒပြတရီကိုဒုတ်တွေရေးပိုက်တွေနဲ့ရိုက်နှက်ခဲ့တဲ့အပေါ်ဆန့်ကျင်ဆန္ဒပြခြိတက်ကြတဲ့လူအုပ်ထဲကိုဟောင်ကောင်ရဲတို့ကဒီကနေ့မှာပဲမျက်ရည်ပုံတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။တရုတ်နိုင်ငံနဲ့နယ်ချင်းထိစပ်နေတဲ့ယူလုံမြို့ကဆန္ဒပြသူလူအုပ်ထဲကိုရဲတို့ကမျက်ရည်ပုံတွေအဆင်မပြတ်ပစ်ထည့်နေတာကိုရုပ်မြင်သံကြားသတင်းဌာနကရုပ်ပုံတွေမှာတွေ့ရပါတယ်။ဆန္ဒပြသူတချို့ကလည်းလက်ထက်ကပစ္စည်းတွေနဲ့ရဲတွေကိုပြန်ပစ်ပေါက်တာကိုတွေ့ရပါတယ်။ယူလုံမြို့မှာဆန္ဒပြတာကိုရဲတို့ကတားမြစ်ထားသလိုလျှို့ဝှက်လူဆိုးကိုင်းဝင်တွေအဖြစ်တန်တရာရှိနေကြတဲ့အဖြူရောင်တီရှပ်ဝတ်ထားကြတဲ့လူတွေအကြမ်းဖက်တိုက်ခတ်မဲ့ရန်ကိုလည်းမမှုကြတဲ့ဆန္ဒပြသူတွေကတော့ရှစ်ဆက်လက်မထွက်ဆန္ဒပြဖို့ဆုံးဖြတ်ထားကြပါတယ်။လက်မထွက်ကြည်တက်ဆန္ဒပြမယ်ဆိုရင်ဥပဒေကိုချိုးဖောက်ရရောက်လိမ့်မယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့သတင်းပါကဲပြီးခဲ့တဲ့သတင်းပတ်ကပဲအဖြူရောင်ဝတ်တီရှပ်ဝတ်ထားကြတဲ့လူတွေကယူလုံမျိုးကရထားပူရာရောင်တစ်ခုမှဆန္ဒပြသူတွေခီးတယ်ရီကိုဒုတ်တွေရေပိုက်တွေနဲ့အကြမ်းဖက်ရိုက်နှိုက်တိုက်ခိုက်ခဲ့ကြတာပါတရုတ်ပြည်မကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုစန့်ကျင်ရာကစတင်ခဲ့တဲ့ရုံးပရက်ဆန္ဒပြပွဲတွေအခုဆိုရင်လေးလအနီးပါရှိလာပြီဖြစ်ပါတယ်